ရုရှားလေဂျောင်းလိုင်းအယ်လိုဖရော့ဟာတနင်္ဂနွေနေ့ကမော်စကိုမြို့ရှရစ်မက်ခြေကိုလေဆိပ်မှာအရေးပေါ်ဆင်းသက်စဉ်မီးလောင်ကျွမ်းမှုဖြစ်တာကြောင့်အနည်းဆုံးလူ40သေဆုံးသွားကြောင်းမော်စကိုကလာတဲ့သတင်းတွေကဆိုပါတယ်။ဆာဖ်ကို8စူပါဂျက်တရားမြို့အစားအဲ့ဒီလေယာဉ်ဟာလေယာဉ်ပေါ်မှာခီးတဲ့83ဦးနဲ့လေယာဉ်အမှုတန်း5ဦးစုစုပေါင်း88ဦးလိုက်ပါခဲ့တာပါ။လေယာဉ်မီးလောင်ကျွမ်းတဲ့အကြောင်းရင်းကိုအခုချိန်ထိမသိရသေးပါဘူး။လေယာဉ်ဟာမော်စကိုကိုဒီဒေသစံတော်ချိန်ညနေ6:00မှာစတင်ထွက်ခွာပြီးမြောက်ဘက်မွေမန့်လေးစိတ်ကိုဥတီပြန်တမ်းမှုရွေခဲ့တာပါလေရင်ပြန်တပြီးတိတ်မကြခင်မှာပဲစပိုင်းဆိုင်ရာချွင်းမှုရှိတာကြောင့်လေရင်အမှုတန်းတွေကလေရင်လမ်းကြောင်းထိန်းချုပ်ရေးဌာနကိုအရေးပေါ်သတင်းပို့ခဲ့ပြီးဆင်းသက်ဖို့အကြောင်းကြားခဲ့ပါတယ်ဆင်းသက်လာခြင်းမှာအင်ဂျင်ကနေမီးလောင်ကျွမ်းမှုဖြစ်ပွားပြီးနောက်ခီးတဲ့တွေကိုအရေးပေါ်အပေါက်ကနေကယ်ထုတ်ဖို့စူးစမ်းခဲ့ပါတယ်။ဘာကြောင့်အခုလိုမီးလောင်ရသလဲဆိုတဲ့အကြောင်းရင်းကိုမသိရသေးပေမဲ့ဒီဖြစ်ရပ်ကိုရာဇဝမှုကြောင့်ရအမှုဖွင့်စုံစမ်းနေကြောင်းရုရှားစုံစမ်းရေးကော်မတီကပြောပါတယ်။အခုလိုမတော်တဆမှုဖြစ်ပြီးတဲ့နောက်မှာရှရစ်မက်ခြေပေါ်လေစိတ်ကိုယာယီပိတ်ထားခဲ့ပြီးအဲ့ဒီလေစိတ်ကိုဆင်းသက်မဲ့လေရင်တွေကိုလည်းအခြားလေစိတ်ကိုပြောင်းရွှေ့ခဲ့ပါတယ်။